တိုက်ပွဲတွေကြောင့်ရပ်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်လည်ဖွင့်လှစ်ပေးလိုက်ပြီးနောက်ပိုင်းအကြာဒီကနေ့မှာပဲလက်နက်ကင်အဖွဲ့တွေရဲ့တားဆီးမှုကြောင့်ရဆိုင်သွားပါတယ်။လက်နက်ကင်အဖွဲ့တွေကကုန်တင်ကားဘိန်းတွေကိုတနတ်တွေနဲ့ပစ်ဖောက်ပြီးတော့ပိတ်ဆို့ခဲ့တဲ့အတွက်အသွားအလာတွေရပ်ဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနေဆက်ကုံတွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရဲကြော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်တမ်ရော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်အကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတနင်္လာနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကနေ့မှာတော့လက်နက်ကင်အဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ခီးတဲ့တွေနဲ့မော်တော်ယာဉ်တွေလမ်းခီးမှာရပ်တန့်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ်
။ဒီကိုခိုင်ခိုင်တွေဒီဘက်အဲ့မှာဟိုဟာ22ဘိတ်ကားကြီးတွေ6စီးလောက်ပြစ်ပြီးတော့ပနတ်နဲ့ပြစ်ပြီးဒိန်းတွေပြစ်ပြီးကားဟာအဲ့ဒါနဲ့ပြန်ပိတ်သွားတာအခုမှလည်းပြောပြတာ
လန်ကီမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှိုးမြို့အခြေစိုက်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းတာဝန်ခံကိုဆိုင်ညီညီကအခုလိုပြောပါတယ
်။ဒီတာပိတ်နေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်းလန်းပိတ်ပြီးတော့ရက်ခိုင်းပြီးသွားပါတယ်။အမှတန်ကလေးတားလေးသစည်းစာတော့လွတ်ပါတယ်ခင်ဗျာ။အဲ့ရဲ့တားထဲကနေမှာခဲကြပါတယ်။ဒီနေ့မနေ့ပိုင်းဖေနာကြီးခွဲလောက်ကနေစပြီးတော့ဖြစ်ပါတယ်ခင်ဗျာ။ကိုခံဘက်ကပြန်ဖွင့်ပြီဆိုတာနဲ့အမီလဲနေပြီးတော့ဥဆောင်ပြီးတော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်။ကားလေးကအစီး340လောက်ရှိမယ်ပြီးလို့ရှိရင်ကျွန်တော်ကုန်ကားကြီးတွေရှိပါတယ်ခင်ဗျာ။ကုန်ကားကြီးတွေကတော့ဘလို့မှ80သွားလို့လည်းမရ၊နောက်ဆုံးလည်းမရဘူးဖြစ်ပါတယ်ခင်ဗျာ။အစ်စက်ကားကနည်းပါတယ်
။သူတို့ကားဟာမူဆယ်ကနေဒီကနေ့မနေ့ထွက်လာပြီးလန်ခီးကကြေးရွာတွေနဲ့ခီးတွေတွေကိုထမင်းထုပ်600နဲ့စားတောက်ကုန်တွေဝင်ငှားခဲ့ကြောင်းလည်းပြောပါတယ်။ကုတ်ခိုင်မြို့နယ်ကရဲရာရှိတဦးကလည်းလန်ခီးမှာကားတွေပိတ်ဆို့နေကြောင်းကိုအခုလိုတီးပြုပြောပါတယ်
။ဩသွားလို့များသေးတယ်ဟိုမှာကားပိတ်ထားတယ်လို့ကြား။ကားကန့်လန့်ခံတာလေ
။ကိုယ့်ရဲ့ကျွန်တော်လန့်ပြောပြမယ်။ကိုယ့်ရဲ့လန့်ပြောပြမယ
်။လန်ခီးမှာလက်နက်ကင်အဖွဲ့တွေကပိတ်ဆို့ထားတာကြောင့်ကုတ်ခိုင်ဘက်ကကားတွေကိုလည်းအာဏာပိုင်တွေကရပ်တန့်ခိုင်ထားခဲ့ကြောင်းဒေသခံတွေကပြောပါတယ်။TNLA ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီကနေ့တိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့တနေရာကပြည်တော်စုလမ်းမပေါ်မှာဖြစ်ခဲ့ကြောင်းပြောပါတယ
်။ဒီနေ့တိုက်ပွဲကလည်းနှစ်နေရာရှိတယ်။တနေရာတော့ဒီကုခိုင်နာနံပါတ်4နဲ့မှနောင်ကြားပေါ့နော်။တနေရာတော့ဒီကျုံမဲမြို့နယ်မန်ကုတ်မြို့နယ်ခွဲနာကျောက်ဖြူရဲ့အထက်ဘက်ကလော်ဆိုင်တောင်ပေါ်မှာတနေရာဖြစ်တယ်။ဒါနေရာတော့ဟုတ်တယ်ဒီခုခဏတော့ဒီကျောင်းမက်ပြတော့အဲလမ်းမဟုတ်ဘူးမနေ့ကတော့ဒီတိုက်ပွဲကတော့ခုနှစ်နေရာအလောက်ရှိတယ
်ဒီနေ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမ်ရော့ဘက်ကတော့အတည်ပြုချက်မရသေးပါဘူးဒီကနေ့ထုတ်ပြန်တဲ့မြရီသတင်းစာမှာတော့တနင်္လာနေ့ညနေကမူဆယ်ကနေလာရှိုးဘက်ကိုယင်ကြီး344စီယင်ငယ်30စီနံဖက်ကာကနေလာရှိုးကိုယင်ကြီး126စီယင်ငယ်9စီနံဖက်ကာကနေမူဆယ်ကိုယင်ကြီး123စီဘေးအန္တရာယ်မရှိဘဲဖြတ်တန်းခဲ့ကြောင်းဖော်ပြထားပါတယ်မူဆယ်ဒေသခံတယောက်ကတော့အခြေအနေတွေဟာရှုပ်ထွေးနေစေရှိကြောင်းအခုလိုပြောပါတယ်
ဒီလိုမျိုးချိန်မှာကိုပြည့်နေဆိုတော့မရှိဘူးတော့ပြည့်နေဆိုတော့ကြောင်းပြပြီးတော့ဒီလိုပေါ့နော်ပြန်ဖြစ်ပြီးဆိုတော့ပြန်ပိတ်ရတာပဲလေသူတို့လမ်းကြောင်းစီးမှတော့ပြန်လွတ်လာအချိန်နေမကောင်းဆိုပြန်ပိတ်လာအဲ့လိုပဲလုပ်နေတာလေ
မူဆယ်မျိုးကအဝေးပြေးခီးဆက်တင်ကားတွေကတော့ဒီကနေ့နေခင်17နှစ်လောက်ကစတင်ပြေးဆွဲပြီးမနေ့10နှစ်ခွဲလောက်ကကော့ခိုင်ကနေမူဆယ်ဘက်ကိုသွားတဲ့အင်စီကားတစ်စင်းလမ်းမှာပြစ်ခတ်ခံရကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ် TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်ခီးသွားလာတဲ့အခါမှာတေချာလေးလာစုံစမ်းပြီးသွားဖို့အတွက်သတိပေးထားပါတယ်